ဟောင်ကောင်မြို့တော်လမ်းမတွေပေါ်မှာသတင်းပတ်ဆယ်ဘက်ကျော်ကြာပိတ်ဆို့ဆန္ဒပြခဲ့ကြတဲ့တပိတ်စခန်းတွေကိုဖယ်ရှားရင်းနဲ့နောက်ဆုံးကျန်တဲ့နေရာတစ်ခုကိုဟောင်ကောင်ရဲတွေကဒီကနေ့ပဲအပြည့်အစုံအရှင်းလင်းခဲ့ကြပါပြီ။ Causeway Bay မှာရှိတဲ့လမ်းပေါ်ကနေဆန္ဒပြသူတွေကိုနေရာကနေချက်ချင်းထွက်ခွာသွားဖို့ရဲကပြောဆိုရှင်းလင်းခဲ့တာပါ။ဆန္ဒပြသူအနည်းစုပါတဲ့အဖွဲ့ကတော့ငါတို့ပြန်လာခဲ့မယ်လို့အော်ဟစ်ဆန္ဒပြသွားခဲ့ကြပြီးတော့ဟောင်ကောင်အုပ်ချုပ်ရေးမှူးလီရှန်ယွန်းရာထူးကနေဆင်ပေးဖို့တောင်းဆိုခဲ့ကြပါတယ်။ပြီးခဲ့တဲ့ကြာသပတေးကတော့ Admiralty ခရိုင်မှာဆန္ဒပြခေါင်းဆောင်တွေနဲ့ဒီမိုကရေစီလိုလားသူလွှတ်တော်အမတ်တို့ရဲတပ်ဖွဲ့ကဖမ်းဆီးခဲ့ပြီးတော့ဆန္ဒပြသူတွေရဲ့အကြီးဆုံးတပိတ်စခန်းကိုရှင်းလင်းခဲ့တာပါ။2018ခုနှစ်ကြာရင်ဟောင်ကောင်မှာဒီမိုကရေစီနှီးကြတဲ့ရွေးကောက်ပွဲတွေကိုတရုတ်ပြည်မကြီးအစိုးရကကျင်းပခွင့်ပြုဖို့ဆန္ဒပြသူတွေကတောင်းဆိုခဲ့ကြတာဖြစ်ပါတယ်။တရုတ်အစိုးရကတော့သူတို့စီစစ်ထားတဲ့ရွေးကောက်ပွဲကိုယ်စားလှယ်တွေသာရွေးချယ်ပိုင်ခွင့်ရှိတယ်လို့ဆိုပြီးတော့ဆန္ဒပြသူတွေရဲ့တောင်းဆိုချက်ကိုညှဉ်းဆန်ထားပါတယ်။ဗြိတိသျှကိုလိုနီဟောင်းဖြစ်တဲ့ဟောင်ကောင်ဟာ1998ခုနှစ်မှာတရုတ်ပြည်မကြီးနဲ့ပြန်ပြီးတော့ပေါင်းစည်းခဲ့ပြီးတော့ကိုပိုင်အုပ်ချုပ်ခွင့်တစ်စိတ်တစ်ပိုင်းရထားတဲ့ဟောင်ကောင်ပြည်သူတွေဟာပြည်မကြီးမှာရရှိမထားတဲ့လွတ်လပ်ခွင့်တချို့ကိုလည်းရထားတာဖြစ်ပါတယ်ရှင်။